ယနေ့သာသနာတော်နှစ်2559ခုဇွန်လ15ရက်တနင်္လာနေ့ဒီနေ့မှာတထာဂရတရားဟိတာမှာတတိပဌာန်ဥပဒနာဘာဝနာတရားများအားထုတ်နေကြတဲ့ယောဂီသူတော်ရှင်တို့အားဦးဇင်းတို့ဟောလာတဲ့တရားတွေကသူမြမာနတ္တအားစိတ်နှလုံးမရှမ်းမသာဖြစ်နေတဲ့စေနှလုံးမချမ်းမသာဖြစ်ပြီးတော့စိတ်ဆင်းရဲမှုတွေဖြစ်နေတဲ့သူမြမာနတ္တအားမြတ်စွာဘုရားရှင်ကချမ်းသာရာချမ်းသာကြောင်းနိလန်းကောင်းတွေကိုညွန်ပြတဲ့နေရာမှာဒီမဂ်ကင်၈ပါးဆိုတဲ့မတရားပုဗ္ဗဘာကဥပဒနာမနှင့်တကောမဂ်ကင်၈ပါးဆိုတဲ့အရိယာမတရားကိုရမယ်ဆိုရင်ရရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာရရနိုင်ပါတယ်ဆိုတဲ့အကြောင်းကိုဟောပြတဲ့ထဲကဦးဇင်းတို့ဝရိယနဲ့တမဝရိယနဲ့တတိအထူးအားဖြင့်တတိပေါ့လေတတိရဲ့သဘောလေးတွေကိုမနေ့ကဟိုတနေ့ကပြောခဲ့တာတော်လေးစုံစုံလင်လင်ပြောခဲ့ပါပြီဒီနေ့တမာရိရဲ့သဘောလေးတွေကိုဦးဇင်းတို့ဒီနေ့ပြောပြပါမယ်အဲ့တော့ယောဂီအတ္တတွေလည်းပါတာဆိုတော့ဦးဇင်းတို့ပြောနေတဲ့တရားတွေကဒီဒါမဂ်ကင်၈ပါးတရားကိုပြောနေတာပါမဂ်ကင်ခြင်းတပ္ပစ္ပါတရားထဲမှာအစု၃စုရှိပါတယ်တိလာအစုရယ်တမာရိအစုရယ်ပညာအစုရယ်တိလာအစုကတော့စမ္မာဝါကြာစမ္မာကမ္မန္တစမ္မာအာဇီဝ၅ပါးတိလာ၅ပါးတိလာအာဇီဝဓမ္မကတိလာဒီတိလာတွေဟာတိလာအစုပါပဲအဲတမာရိအစုတွေကအနည်းတတိနဲ့ဝိရိယရယ်တတိရယ်စမ္မာဝါယမဆိုတဲ့ဝိရိယရယ်စမ္မာစတိဆိုတဲ့စတိရယ်တတိရယ်စမ္မာစမာဓိဆိုတဲ့စမာဓိတရားရယ်ဒီ၃စုရှိပါတယ်ဒီအစုရယ်ဒါစမာဓိအစုပေါ့လေနောက်ဆုံးစုကတော့စမ္မာဒိဋ္ဌိနဲ့စမ္မာစင်္ကပ္ပတဲ့ပညာအစုအဲ့တော့ဥစဉ်တော့ယောဂီတို့တရားရှုမှတ်တဲ့အခါရှုမှတ်တိုင်းရှုမှတ်တိုင်းမှာတော့ဒီတမာရိအစုနဲ့ပညာအစုဒီနှစ်စုအရှုမှတ်တိုင်းမှာပါဝင်နေပါတယ်အဲ့ဒီထဲကအထူးအားဖြင့်ဒီနေ့တမာရိအစုတွေကဒီတမာရိဖြစ်ပုံနဲ့သတိဝိရိယနဲ့တမာရိဒီတရားသုံးပါးဖြစ်ပုံလေးတွေကိုပြောပြပါမယ်အဲ့တော့ဦးဇင်းတို့ယောဂီတို့တရားရှုမှတ်တဲ့အခါထိုင်မှတ်တယ်စဉ္ညာချောင်းမှတ်တယ်ထူရမူရမှတ်တဲ့အနေနဲ့ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကြွားတယ်လမ်းတယ်ရှားတယ်ကွေးတယ်ဆန့်တယ်လှုပ်ရှားတယ်ပူတယ်အေးတယ်နားတယ်ရားတယ်အစာကြီးသည်ဖြင့်ဒီလိုပေါ်ရပေါ်ရအာယုံလေးကိုပေါ်တဲ့အခိုက်လေးမှာရှုမှတ်ရပါတယ်အဲ့လိုရှုမှတ်တဲ့အခါဒီရားလေးတွေကိုမပြတ်ရှုမှတ်နေနိုင်အောင်လို့အားလေးစိုက်ပေးရပါတယ်တော်အားလေးနဲ့အားလေးစိုက်ပေးရတယ်။အားလေးစိုက်ပေးလို့ရှုမှတ်ရစိတ်ကလေးရရှုမှတ်တဲ့စိတ်ကလေးရရှုမှတ်ရအာယုံမှာတော့တော့ပြီးတော့ပြည့်ပြည့်ပြီးတော့ကတ်နေပါတယ်။အဲ့လိုကတ်တယ်ဆိုရင်ဒါတတိလေးဖြစ်လာပါတယ်။အဲ့ဒီဝရိယနဲ့တတိအဲ့လိုရှုမှတ်ပါများလို့စစ်စစ်ဆက်ဆက်ရှင်းနောက်ဆက်ဆက်ပြီးတော့တမတ်နဲ့တမတ်ရှင်းနောက်ဆက်ဆက်ပြီးတော့မှတ်လို့ဒီဆက်ဆက်သွားတယ်ဆိုရင်အဲရှုမှတ်ရအာယုံလေးရှုမှတ်ရအာယုံစီမှာစိတ်ကလေးကတခဏချင်းတခဏချင်းစိုက်စိုက်ကြသွားတယ်လို့ဆွဲဆွဲပြီးတော့ကက်ကက်ပြီးတော့ငြိမ်ကြသွားပါတယ်အဲစိတ်ကလေးကငြိမ်ကြသွားပြီးတော့ဘယ်မှပြန့်သွားတာမရှိတော့ဘဲနဲ့အဲအာယုံမှာပဲစူးစီးပြီးတော့နေတဲ့သဘောလေးဖြစ်လာပါတယ်အဲစူးစီးပြီးနေတဲ့သဘောလေးကိုတော့ဒါသမารီလို့ခေါ်ပါတယ်။ဒါကြောင့်သမာရီဆိုတာယောစဘာဝအကျဉ်သဘောတရားသည်အာရမဏိအာယု၌စိတ်တန်စိတ်ကိုတမ်းမာကောင်းစွာမတုံမလုအဓိယတိသာပေထပေတိအဓိအာဓိယတိထပေတိအဓိယတိထပေတိထားတဲ့ဤဤတို့ကြောင့်သမာရီမိပါရဲ့တဲ့စိတ်ကိုအာယုန်တစ်ခုထဲမှာ ငြိမ်သက်နေအောင်ထားတဲ့သဘောလေးကိုတမာရီလို့ခေါ်ပါတယ်တဲ့အဲ့ဒီတမာရီဟာအဝိဇ္ဇာရလက္ခဏောတဲ့မရွေမရှားတည်ကြည်ခြင်းလက္ခဏာရှိတမာရီရဲ့အမှတ်သားလေးကဘလို့သိရလဲဆိုရင်ရွေရှားသွားတာလှုပ်သွားတာမရှိဘူးအာယုံလေးတစ်ခုပေါ်မှာငြိမ်ပြီးတော့ကြာကိုရှုမရအာယုံလေးစီမှာငြိမ်ငြိမ်ငြိမ်ငြိမ်ပြီးတော့ကြာယောဂီကတမာရီရှိလာရင်သိတာပါအဲ့အာယုံလေးမှာတခဏချင်းတခဏချင်းငြင်းငြင်းပြီးတော့ကြာသွားပါတယ်အဲ့လိုမရွေ့မချားပဲနဲ့တည်ကြည်တည်ငြိမ်နေတဲ့သဘောလေးရှိပါတယ်နောက်ပြီးတော့သူ့ရဲ့လှုပ်ဆောင်မှုတမာရီရဲ့လှုပ်ဆောင်မှုကိစ္စကတော့စံပေဒနာတတ်တော်တဲ့ဖျို့ဖျဲမကျဲစင်မှုပေါင်းစုခြင်းကိစ္စရှိအာယုံတွေကိုပေါင်းလိုက်တယ်လို့စုလိုက်တယ်လို့အဲစိတ်ထဲမှာသိရပါတယ်တဲ့ဘယ်မှမပြန့်တော့ပဲနဲ့ဘယ်မှမပြန့်တော့ပဲနဲ့ကိုရှုမရအာယုစီမှာပဲစုစည်းလာတယ်စိတ်တရားအလိုလိုအဲစုစည်းပြီးတော့လာတယ်လို့စိတ်ထဲမှာယောဂီတွေစိတ်ထဲမှာသိရပါတယ်နောက်ဥပသမပိစုပ္ပထာနောတဲ့ငြိမ်သက်သောတရားလို့ယောဂီတို့ညံမှာထင်လာပါတယ်ဘယ်လိုလဲဆိုရင်ဒီပေါ့တွေတကားပေါ့တွေအကုန်လုံးပိတ်ပြီးတော့လေငြိမ်သက်တဲ့လေတွေငြိမ်သက်နေတဲ့အခန်းထဲမှာလေမတိုက်တဲ့အခန်းထဲမှာဒီစီမီဖျောင်းနိုင်မီလေးထွန်းထားတယ်ဆိုရင်အဲ့မီလေးကငြိမ်သက်ပြီးတော့အဲမီးတောက်တွေတောက်နေအဲ့လိုပဲယောဂီရဲ့စိတ်ဟာလည်းဘယ်မှမသွားတော့ပဲနဲ့ဒီရှုမှတ်ရအာယုံလေးစီမှာပဲငြိမ်သက်နေတယ်ငြိမ်နေတယ်လို့စိတ်ထဲမှာအဲထင်ရှားလာပါတယ်အဲ့တော့အဲ့လိုစိတ်လေးရှုမှတ်ဖြစ်အောင်အားလေးစိုက်ပေးလိုက်တယ်အားလေးစိုက်ပေးလိုက်တဲ့အတွက်စိတ်ဟာရှုမှတ်ရအာယုံလေးမှာသွားကတ်တယ်ကတ်ပြီးတော့ငြိမ်လာတယ်ဆိုရင်ဒါတတိဝိရိယတမာရီဆိုတဲ့ဒီတရားလေးသုံးပါအညီမြဖြစ်နေတယ်ခေါ်ပါတယ်အဲ့လိုအညီမြဖြစ်နေပြီဆိုရင်ဒီစန့်ကျင်ဘက်ဒီတမာရီဝိရိယတတိတမာရီတို့ရဲ့စန့်ကျင်ဘက်ဖြစ်တဲ့ယောဂီတို့ဇန်ဝိပဿနာတရားတွေရဲ့စန့်ကျင်ဘက်ရန်သူတပွဲဖြစ်တဲ့နိဝရဏတရားတွေကိုအဲငြိမ်သက်အောင်ငြိမ်သက်အောင်လှုပ်ထားနိုင်ပါတယ်တဲ့လှုပ်ထားနိုင်ပါတယ်အလိုငြိမ်သက်အောင်လှုပ်ထားတဲ့အတွက်ဒါပစ္စနိကဓမ္မေစမေတ္တိစမထောပစ္စနိကဓမ္မေစံကျင်ဘက်ဖြစ်တဲ့ကာမိစန္ဒပြဘာရအစရှိတဲ့និဝရဏတရားတွေကိုသမေတိအဲငြိမ့်စေတတ်တယ်ဒါကြောင့်သမထောသမထလို့မိပါတယ်တဲ့အဲ့လိုငြိမ့်သက်အောင်ဆိုရင်ယောဂီတို့ကဘာလုပ်ရမလဲဆိုရင်ဘုဒ္ဓံဘုဒ္ဓတော်ပစ္စတိတဲ့ဘုဒ္ဓံသူတဘာဝအတိုင်းဖြစ်ရှိနေတဲ့ယုံ난တရားတွေကိုဘုဒ္ဓတော်သူတို့ဖြစ်တဲ့အတိုင်းပစ္စတိရှုရပါမယ်ရှုပွားပါမယ်ဖြစ်ရင်ဖြစ်တဲ့အတိုင်းဖြစ်နေတဲ့ယုံ난တဘာဝတရားတွေကိုဖြစ်တဲ့အတိုင်းရှုမှတ်မယ်ဆိုတာဒီပစ္စုပန်ပေါ်စေအခိုက်မှာရှုမှတ်မှအဲသူတို့ရဲ့တဘာဝတရားတွေကိုသိရပါတယ်လွန်ခဲ့တဲ့ပြီးခဲ့တဲ့အရာတွေကိုလှမ်းပြီးရှုမှတ်ရင်လည်းမဖြစ်ပါဘူးအနာဂတ်ကိုလှမ်းမြော်ပြီးတော့ရှုမှတ်ရင်လည်းမသေးကြသေးပါဘူးဒါကြောင့်ဖြစ်ပေါ်စေအာယုန်ဤရှုမှတ်မယ်ယောဂီတို့ကြည့်လိုက်မယ်ဆိုရင်အခုယောဂီအစ်တွေလည်းပါတာဆိုတော့ဒါလေးထင်ရှားအောင်ပြောရမယ်ဆိုရင်ဒါဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းအာယုန်ဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်ပေါ်တဲ့အတိုင်းသိအောင်ဆိုတာထိုင်မှတ်တဲ့အခါ1 by ပေါင်းနေအစာဆုံးပိနေအစာဆုံးလေးတည်အောင်ရှုမှတ်ပါမယ်အစာဆုံးအဲ့ဒါ1 by စသွားတယ်1 by စဖောင်းတက်လာတယ်ဆုံးသွားတယ်1 by ဖောင်းနာဆုံးသွားရင်ဘာဖြစ်တယ်လဲပိနာဆက်ချင်းတည်ရသလားဒါမှမဟုတ်ရင်ပိနာကိုမတည်ရဘူးလားပိနာတည်ရတယ်ဆိုရင်ပိနာလေးဖောင်းစာနေဖောင်းပိန်စာနေဆုံးသွားတယ်ပိန်ဆုံးသွားရင်ဖောင်းလေးပြန်ဖောင်းနာလေးစတာပြန်သိရလားဖောင်းနာလေးဖောင်းတက်လာတာသိရသလားဒီလိုကြည့်ရပါမယ်အ အဲ့တော့အဲ့လိုကြည့်ရှုမှတ်တယ်ဆိုရင်တည်တည်ချာချာရှုမှတ်တယ်ဆိုရင်တည်တည်ချာရှုမှတ်တယ်ဆိုရင်ဝမ်းမိုက်ဖောင်းနာအစာဆုံးပိညာအစာဆုံးသိရတယ်ဖောင်းနာအစာဆုံးပိညာအစာဆုံးသိရတဲ့အပြင်သူတို့နှစ်ခုကြားမှာတခါတည်းအဲ့ဒီနှစ်ခုကြားမှာနည်းနည်းလေးရှားနေတာသဘောလေးတွေတွေ့ရတယ်တခါတည်းတခါလည်းဆက်ပြီးတော့လည်းသိရပါတယ်အဲ့ဒီလိုလေးကွဲကွဲပြားပြားသိအောင်ဆိုရင်ဒါဆွဲဆွဲမြဲမြဲအားစိုက်ပြီးတော့ရှုမှတ်ပြရမယ်တဲ့အဲ့လိုဖြစ်ခိုက်အာယုံလေးတွေမှာအဲ့တော့ရှုမှတ်ကစားယောဂီတွေမှာတော့ဒီဝမ်းမိုက်ဖောင်းနေပင်နေဆိုတာအဲဒီတခြားလုံးမမှတ်နိုင်ပါဘူးမရှုနိုင်ပါဘူးအဲ့တော့ရှုမှတ်နေတဲ့အတွင်းမှာတခြားစိတ်တွေအဲပြန့်သွားတယ်ထွက်ထွက်သွားတယ်နော်နောက်ပြီးတော့ခဏကြာတဲ့အခါနာရာကျင်နာထုံနာကြိုက်တာရတာအစရှိတဲ့ခံစားမှုတွေမခံတာတဲ့ခံစားမှုတွေပေါ်လာတယ်အဲ့လိုပေါ်လာတယ်ဆိုရင်ပေါ်လာတဲ့အခိုက်လေးမှာရှုမှတ်ရမယ်ပေါ်စဲအခိုက်လေးမှာပေါ်တဲ့အလိုက်ရှုမှတ်ရမယ်ဒီမှာတချို့ယောဂီများကတော့သူတို့တချို့ကြတော့လေအရင်ကရှုမှတ်နေကြတရားတွေအတိုင်းထင်ရမြင်ရလေးတွေရှုမှတ်နေကြတယ်ဒီနေ့တောင်တရားယောဂီတရားလျှောက်ပါတယ်ဒီဝေဒနာတွေမှတ်ရမယ်ဆိုတာဆရာတော်ဟိုနေ့ကပြောလိုက်တဲ့အတွက်ဝေဒနာတွေကိုမှတ်ပါတယ်တဲ့တိလာပါတယ်တချို့ကအဲ့ဒါလိုမှတ်ကောင်းမှမသိပါဘူးအဲ့တော့ဝေဒနာခံစားမှုတွေပေါ်လာတယ်ဆိုရင်လည်းအဲ့ခံစားမှုတွေကိုတိတိကျကျလေးမှတ်ရပါမယ်။အဲစိတ်တွေထွက်သွားတယ်ဆိုရင်လည်းအဲ့ stress စိတ်လေးကိုတိတိကျကျလေးမှတ်ရပါမယ်။အဲ့တော့အဲ့လိုရှုမှတ်ပေးရမယ်။အဲ့လိုရှုမှတ်ပေးတာဟာဘာလဲဆိုရင်အဲဖြစ်ပေါ်နေတဲ့ဖြစ်ပေါ်ထင်ရှားဖြစ်ပေါ်နေတဲ့ယုံ nant တရားတွေကိုသူတို့ထင်ရှားဖြစ်ပေါ်တဲ့အတိုင်းရှုမှတ်တယ်လို့ခေါ်တယ်။အဲ့လိုပဲဈဉ္ဉံဆောင်မှတ်တဲ့အခါကြွားတယ်လှမ်းတယ်ရှားတယ်အဲ့လိုလေကြွားတဲ့အခိုက်လေးနဲ့ချူမှတ်တဲ့စိတ်လေးနဲ့လက်နဲ့အခိုက်လေးနဲ့ချူမှတ်တဲ့စိတ်လေးနဲ့ခြားတဲ့အခိုက်လေးနဲ့ချူမှတ်တဲ့စိတ်လေးနဲ့အဲ့လိုလေတစ်ထပ်တည်းကြားနေအောင်သိရပါမယ်အထူးအားဖြင့်ဒါအကုန်လုံးယောဂီအားလုံးပေါ့လေအစအာထုကစားယောဂီတွေရောအဲဒီမှာတော်တော်ကြာကြာအထုနေတဲ့ယောဂီတွေရောဒါကိုတည်တည်ချာချာလေးမှတ်တည်တည်ချာချာမှတ်မှဒီစဉ္ကြံမှလည်းအဲစဉ္ကြံမှလည်းတည်တည်ချာချာသိရပါမယ်အဲ့လိုတည်တည်ကြကြမမှတ်ဘူးဖြစ်ပေါ်စေအခိုက်လေးမှာဖြစ်ပေါ်တဲ့အာယုံကိုဖြစ်ပေါ်တဲ့အတိုင်းမရှုမှတ်ဘူးဆိုရင်တော့ဒီတတိဝိရိယတမာရီဆိုတဲ့ဒီတရားတွေကမဖြစ်လာပါဘူးဒါကြောင့်ဘူတံဘူဒ္ဓတောပသတိတဲ့ဒီထင်ရှားဖြစ်ပေါ်နေတဲ့ယုံ nant တရားတွေကိုသူတို့ထင်ရှားဖြစ်ပေါ်တဲ့အတိုင်းရှုမှတ်ပါအဲ့တော့အဲ့လိုမပြတ်ရှုမှတ်နိုင်တဲ့ဆိုရင်စိတ်လေးငြိမ်သက်လာပါအဲ့စိတ်လေးငြိမ်သက်တာတမာရီအဲ့ဒီတမာရီကမျိုးစား၃မျိုးရှိပါတယ်ခဏိကဇမာရီဥစ္စာရဇမာရီအပ္ပနာဇမာရီဆိုပြီးတော့ရှိပါတယ်ခဏိကဇမာရီဆိုတာအဲတခဏလေးတခဏလေးအခိုက်တန့်ငြိမ့်ငြိမ့်သွားတဲ့တည်ငြိမ့်သွားတဲ့စိတ်လေးတမာရီလေးကိုဒါခဏိကတမာရီလို့ခေါ်ပါတယ်ဥစ္စာရဇမာရီဆိုတာကတော့အပ္ပနာသမารိမဖြစ်ခင်အပ္ပနာသမารိရဲ့နိပါးမှာဖြစ်တဲ့သမารိလို့ဆိုပါတယ်အပ္ပနာသမารိဆိုတာကတော့ဒီရှုမှတ်ရအာယုန်ထဲမှာနေဆိုင်ဝင်ပြီးတော့ဒီတကြံနေပေါ့လေတခါလဲအမြဲတည်နေငြိမ်းနေတဲ့သမารိမျိုးအပ္ပနာသမารိဒီမဲ့အဲ့ဒီတမာရီ၃မျိုးထဲမှာတမထဇန်နေကိုအာထုတ်နေတယ်ဆိုရင်တမထဇန်နေရအောင်အာထုတ်တယ်လောကီဇန်နေရအောင်အာထုတ်တယ်ဆိုရင်ဥစ္စာရတမာရီနဲ့အပ္ပနာတမာရီဖြစ်ပါတယ်တဲ့ဘယ်လိုဖြစ်တာလဲဆိုတော့ဒီတမထရဲ့အာယုံဖြစ်တဲ့ပထဝီကဇိုင်းအာဘောကဇိုင်းအစရှိတဲ့ပြင်အဲ့လိုရှုမှတ်ရအာယုံတစ်ခုတည်းပဲအဲ့ဒီအာယုံတစ်ခုတည်းကိုပထမဦးဆုံးစိတ်နဲ့ယွတ်နေရပါတယ်စိတ်နဲ့ယွတ်နှုတ်နဲ့ယွတ်နေရပါနှုတ်နဲ့ယွတ်ပြီးတော့တော်တော်လေးမှန်းမိလောက်တယ်ဆိုရင်နှုတ်ယွတ်တာရက်ပြီးတော့စိတ်နဲ့မှန်းပြီးတော့ယွတ်ကြည့်ရပါစိတ်နဲ့ရက်မှန်းပြီးတော့ယွတ်ကြည့်ပြီးတော့အဲ့ဒီဥစ္စာကိုတော်တော်လေးစိတ်နဲ့တော်တော်လေးတိလာပြီဆိုစိတ်နဲ့စိတ်ကတော်တော်လေးအဲ့ဒီမှာငြိမ်းလာပြီဆိုရင်ဒါ ဥပ္ပစာရသမารီဖြစ်လာပါတယ်အဲ့တော့အဲ့လိုနဲ့ဆက်ပြီးတော့အဲ့ဒီအာယုံကိုရှုမှတ်တဲ့အခါနောက်လောကီဇန်စိတ်တွေဖြစ်ပါတယ်လောကီဇန်นี่အစဉ်အဆက်ဖြစ်ပါတယ်အဲ့ဒီလောကီဇန်นี่အစဉ်အဆက်ဖြစ်လာတဲ့အခါကျရင်တော့အဲ့ဒီအပ္ပနာသမารီဆိုတာဖြစ်လာပါတယ်အဲ့ဒါရတော့ဒါအဲ့လိုကတိုင်းနေရှုမှတ်လို့ဒီလိုရလာတယ်ဆိုရင်ဒါတမထဇန်နေရလာလေရလာလေခေါ်ပါလေအဲ့တမထဇန်နေရလာပြီဆိုရင်အဲ့တမထဇန်နေကိုအဲဒီအနေဆအစားကြီးတွေဖြင့်ရှုမှတ်တယ်ဆိုရင်ဒါဥပဒနာဖြစ်ပါတယ်တဲ့ဒါမဲ့လို့ဒီမှာတော့ဆရာတော်ဘုရားကြီးကမဆီဆရာတော်ဘုရားကြီးရဲ့ဒီဝိပဿနာဦးဇင်းတို့ဒီမှာဆရာတော်ဘုရားကြီးဒီနေ့အတိုင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာဒါဝိပဿနာယာနိကလို့ခေါ်ပါတယ်ဝိပဿနာယာနိကဆိုတာဝိပဿနာလမ်းကြောင်းနဲ့အားထုတ်နေကြတဲ့ပုဂ္ဂိုလ်တွေတဲ့အဲဒီဝိပဿနာလမ်းကြောင်းနဲ့အားထုတ်နေကြတဲ့ပုဂ္ဂိုလ်တွေကြတော့ဒီဇန်တရားတွေလောကီဇန်တရားတွေရအောင်အားထုတ်เสียမလို့အောင်တခါတည်းဒီဝိပဿနာရှုပြီးတော့အားထုတ်တာပါပဲ။ဒါမဲ့လို့အဲ့လိုဝိပဿနာရှုတယ်ဆိုပေမဲ့လို့တန်းပြီးတော့ရှုလို့မရပါဘူး။ဒါကြောင့်ဒီပေါ်စဲအာယုံလေးတွေမှာပေါ်စဲယုတ်နံအာယုံလေးတွေကိုပေါ်တဲ့အတိုင်းစအုံဆုံးရှုမှတ်နေရပါတယ်။အဲ့လိုရှုမှတ်လို့တော်တော်လေးရှုမှတ်ရာအာယုံလေးတွေဟာရှုမှတ်ရာအဲစိတ်လေးတွေဟာဒီအာယုံပေါ်မှာတက်ဆက်သေးလို့ဖြစ်လာတော့တယ်ဆိုရင်ဒါဖြစ်လာတော့ပြီဆိုရင်ဒါအဲဒီခဏိကသမารီဆိုတဲ့ဒီအခိုက်တန့်အခိုက်တန့်လေးမှာရှုမှတ်ရာအခိုက်တန့်လေးမှာအခိုက်တန့်အခိုက်တန့်လေးမှာငြိမ့်ငြိမ့်သွားတဲ့ဒီခဏိကသမารီဆိုတာဖြစ်လာပါတယ်ဒီခဏိကသမารီကိုမြတ်စွာဘုရားရှင်ကတော့ခဏိကစိတ်တေကကရာလို့အဲဟောပါတယ်ခဏိကစိတ်တေကကရာဆိုတာခိတ္တအခိုက်တန့်ရှုမှတ်တဲ့စိတ်ကလေးအာယုံတစ်ခုပေါ်မှာငြိမ်သက်ပြီးတော့တည်နေတဲ့သဘောလေးကိုခဏိကစိတ်တွေကက်ကရာလို့ခေါ်ပါတယ်။အဲ့ဒါကိုပဲကျန်ကန်နေအထက်ကရာရဲ့ခန္ဒီခဏိကသမารီလို့သုံးပါတယ်။ဒါကြောင့်ခဏိကစိတ်တွေကက်ကရာဒီခဏမတ္တထိတိကောသမารီတဲ့ခဏိကစိတ်တွေကက်ကရာလို့ခေါ်တဲ့အရာဟာခေါ်တဲ့သမารီဟာခဏမတ္တထိတိကောခိတ္တအခိုက်တန့်လေးခိုက်တန့်လေးတည်သွားတဲ့အဲတည်သွားတဲ့စိတ်ပါပဲတမာရီပါပဲဒီဦးဇင်းတို့ယောဂီတို့ဆောကရှုမှတ်ပြီးတော့ဒီပေါ်ရပေါ်ရအောင်လေးတွေရှုမှတ်ပြီးတော့ရှုမှတ်တဲ့အတိုင်းစိတ်လေးကငြိမ်သက်ပြီးတော့ကြလာတယ်ဆိုရင်အဲ့ဒီခဏိကတမာရီလေးဖြစ်ပါတယ်အဲ့ဒီခဏိကတမာရီပေါင်းများစွာဖြစ်လာပြီဆိုရင်တော့များစွာဖြစ်လာပြီဆိုရင်တော့သောပိအဘိဓောဝိယချိတ်တန်နေဇလန်တပေတိတဲ့ဒီခဏိကသမารီဟာလဲအဘိဓောဝိယအာယုန်တစ်မျိုးထဲမှာစိုက်ပြီးဝင်နေတဲ့အပ္ပနာသမารီကဲ့သို့တဲ့စိတ်တန်နေဇလန်တပေတိစိတ်ကိုငြိမ်သက်စွာထားနိုင်ပါလေဦးဇင်းတို့ယောဂီတို့တချို့ယောဂီတွေပြောကြတယ်ဒီတရားအားထုတ်တယ်ဆိုရင်အာယုန်တွေကပြန့်ကျဲနေတာပဲသမารီမဖြစ်ဘူးလို့ပြောကြတယ်တကယ်ကြတော့ဒီခဏိကသမารီရဲ့သဘောတဘာဝလေးကိုမသိလို့ပါပဲခဏိကသမารီရဲ့သဘောတဘာဝလေးကဘယ်လိုလဲဆိုရင်ရှုမှတ်ရာအာယုန်တစ်ခုမှာတစ်ခါငြိမ်သက်သွားတဲ့အရာလေးကိုဒါခဏိကသမารီလို့ခေါ်ပါတယ်အဲ့လိုရှုမှတ်ရာအာယုန်လေးတစ်ခုမှာတစ်ခါငြိမ်သက်သွားတယ်ဆိုတော့ဖောင်းတဲ့အခိုက်လေးမှာဖောင်းတဲ့အခိုက်လေးငြိမ်သက်သွားတယ်ပိန်တဲ့အခိုက်လေးတွေရှုမှတ်တဲ့အခါပိန်တဲ့အဆင်းဆင်းလေးတွေမှာတည်တဲ့အခိုက်တန့်အခိုက်တန့်တိုင်းမှာငြိမ်သက်သွားတယ်။အဲ့လိုပဲထိုင်နာထိတာတပြင်တခြားအာယုန်နေမှတ်စရမှတ်သမျှအာယုန်နေမှတ်သမျှအာယုန်နေအပေါ်မှာပေါ်လာသမျှအာယုန်နေအပေါ်မှာစိတ်ကလေးအဲ့ဒီအခိုက်တန့်လေးအခိုက်တန့်လေးငြိမ်သက်သွားတယ်။အဲ့လိုအခိုက်တန့်လေးအခိုက်တန့်လေးငြိမ်သက်သွားတော့ပရမအင်အားမကောင်းခင်ရတော့အင်အားမကောင်းသေးခင်ရတော့တိတ်ပြီးတော့မသိတော့အင်အားမကောင်းသေးခင်ရတော့တိတ်ပြီးတော့မသိတော့ဘာနဲ့တူတယ်လဲဆိုတော့ဒီမိုးရင်မိုးပေါက်လေးတွေမိုးရင်မိုးပေါက်လေးတွေကပထမနည်းနည်းဖွဲ့ဖွဲ့တပေါက်တပေါက်ချင်းကြည့်လိုက်မယ်ဆိုရင်ဘာမှမသိတော့ ဒါမှမဟုတ်အဲ့လိုမိုးရေမိုးပေါက်လေးတွေအဲများစွာစုပေါင်းပြီးတော့ကြလာပြီဆိုရင်ရေတူကြီးဖြစ်သွားတယ်ရေကန်ကြီးဖြစ်သွားတယ်ရေတွေမြောင်းနေရှောင်းနေရေတွေအများကြီးဖြစ်လာအဲဒီခဏိကသမารီရဲ့သဘောကလည်းအဲ့လိုပါပဲဒီအဲ့လိုခဏိကသမารီအခိုက်တန့်ပေါင်းလေးများစွာငြိမ်သက်လာပြီဆိုရင်ယောဂီကတစ်ဆက်သေးတစ်ဆက်သေးလို့ဖြစ်လာရေစည်းချောင်းကြီးလို့တစ်ဆက်သေးလို့ဖြစ်လာနောက်တစ်ခုကလည်းဒီအင်အားမကောင်းသေးခင်ဆိုနောက်တစ်ခုဥပမာအနေနဲ့ဆိုရင်ဒီတနေရာတစ်ခုခုကိုရှည်တုပ်ဖို့အတွက်ကြိုးတစ်ချောင်းလိုမယ်ဆိုရင်ပထမရှည်မြင်လောက်ကြိုးလေးဆိုရင်တက်ပြီးတော့အားမကောင်းသေးပါဘူးအဲ့တော့ရှည်မြင်လောက်ကြိုးလေးတွေပေါင်းများစွာအဲစူးစီးပြီးတော့ရှည်လိုက်တယ်ဆိုရင်အဲ့ဒီနေရာခိုင်မာပြီးတော့ငြိမ်သက်ပြီးတော့ကိုခိုင်ကိုရှည်ကျင်တဲ့အနေအထားလေးရပါတယ်အဲ့လိုပါပဲဒီခဏိကသမารီပေါင်းများစွာအားကောင်းလာတဲ့အခါမှာမိတို့ရှုမှာရှုရရှုရအာယုံလေးတွေကကြည်ကြည်လင်လင်တန်တန်ချင်းချင်းကြည်ကြည်လင်လင်နဲ့တွေ့မြင်လာရပါတယ်ဒါကြောင့်အဲ့ဒီခဏိကသမารီဟာအားကောင်းလာပြီဆိုရင်ဒီအပ္ပနာသမารီလိုပဲတဲ့ဒီအာယုံတစ်ခုရဲ့မှာစိုက်ဝင်ပြီးတော့အဲစိတ်ကိုငြိမ်သက်နေအောင်ထားနိုင်ပါတယ်ဆက်ရဘဲမှမသွားတော့ဘူးတဲ့ဒါယောဂီတို့လက်တွေ့နေရာဖြင့်ဒါသိနိုင်ပါတယ်အဲ့တော့ဒီအဲ့လိုအပ္ပနာသမารီလို့ခိုင်မြဲနေအောင်ဘယ်လိုလုပ်ရမလဲဘယ်လိုအားထုတ်ရမလဲဘယ်လိုဖြစ်မှအဲ့လိုစိတ်ကိုမတုံမလုံခိုင်နေတယ်လဲနောက်ပြီးတော့အဲ့လိုခဏိကသမารီခိုင်ခိုင်မာမာဖြစ်ရင်ဘလို့အတိလေးတွေရလာတယ်လဲဆိုတာတော့နောက်နေ့မှဆက်ပြီးတော့ပြောကြဒီနေ့ဒီလောက်ပဲတော့ကြအောင်ဆို
စာတုစာတုစာတု